ဩစတြေးလျနိုင်ငံနဲ့နယူးဇီလန်အပါအဝင်ကမ္ဘာနိုင်ငံတို့ချို့မှာ2022ခုနှစ်နှစ်ဟောင်းကွန်လို့နှစ်သစ်ကိုကူးပြောင်းသွားပါပြီ။ဩစတြေးလျနိုင်ငံမှာတော့ COVID ကန့်သတ်ချက်တွေမရှိဘဲပထမဆုံးအကြိမ်လူစုလူဝေးနဲ့လွတ်လပ်လပ်လပ်ကျိုးစွန်နိုင်ခဲ့ကြပါတယ်။မြန်မာအပါအဝင်အာရှနိုင်ငံအတော်များများမှာလည်းမကြခင်အချိန်ပိုင်းအတွင်းမှာနှစ်သစ်ကိုကျိုးစွန်ကြရမှာပါ။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတော့ကုန်လွန်တော့မဲ့2022နှစ်တစ်နှစ်တာကိုအာဏာရှင်လက်အောက်ဖိနှိပ်မှုတွေနဲ့အခက်အခဲတွေမျိုးစုံကြားကြော့ဖြတ်ပြေးနေကြရပြီးလာမယ့်နှစ်သစ်မှာတော့ပြည်သူတွေရဲ့ဆွန့်လွတ်အနေနာခံမှုတွေကနေငြိမ်းချမ်းရေးအသိအပွင့်တွေခံစားရအောင်အားစိတ်ကြိုးပမ်းသွားမယ်လို့ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်
။အခုကျွန်တော်တို့လာမယ့်2023ပေါ့နော်နှစ်သစ်ဟာကျွန်တော်တို့ပြီးခဲ့တဲ့နှစ်ကလည်းစုမုံနေတောင်းခဲ့ကြတယ်။ကျွန်တော်တို့2022ထဲမှာတော်လှန်ရေးအတွက်ပေါ့နော်ထူးခြားတဲ့အကြောင်းလေးတွေမြင်ခဲ့မြင်ရလိမ့်မယ်မြင်ဖို့လို့လည်းကျွန်တော်တို့စူးစမ်းသွားပါမယ်ဆိုပြီးတော့လူလူကိုကျွန်တော်တို့ပြောဆိုခဲ့တာရှိတယ်။ထိုက်တဲ့နဲ့ကျမတို့တိုးတက်မှုတွေတော့ရရှိခဲ့ပါတယ်ပေါ့နော်ဆိုတော့ဒါရီယာပြည်သူလူထုကြောင့်ပဲလို့ကျမတို့ပြောခြင်းနဲ့ပြည်သူလူထုဒီတစ်နှစ်လုံးလဲကြံ့ကြံ့ခံရင်ဆိုင်ရတဲ့ရွာတွေမိရှုဖန်ခံမော်စီဘွားတွေပြက်အဆရှိတဲ့ပြင်ပေါ့လေနော်ကိုယ့်အိမ်ကိုယ်ရနယ်လဲမနေရဘူးဒီလိုဖိနှိပ်မှုတွေကြားတဲ့ကကိုပဲကြံ့ကြံ့ခံခဲ့ကြတဲ့ဒီတစ်နှစ်လုံးတောက်လျှောက်ကြံ့ကြံ့ခံခဲ့ကြတဲ့ကျမတို့ပြည်သူလူထုကိုကျမအနေနဲ့တော့ဒီနှစ်သစ်မှာကျေးဇူးတင်ကြောင်းဥစွာပြောလို့ရတယ်။လာမယ့်နှစ်သစ်မှာလည်းပဲဒီလိုဆွန့်လွတ်ခဲ့တာတွေအနစ်နာခံခဲ့တာတွေရဲ့အသည့်အပွင့်တွေကိုခံစားနိုင်အောင်လို့ကျွန်တော်တို့မြို့သားညီညီရဲ့အစိုးရအနေနဲ့ရောကျွန်မ individual ပုံကိုရေးအရာရောဆက်လက်ပြီးတော့စူးစမ်းအားထုတ်သွားပါမယ်ဆိုတဲ့ကတိကဝတ်ကိုပြည်သူလူထုကိုပေးတင်ပါတယ်။လာမယ့်နှစ်ဟာအားလုံးအတွက်စိတ်ချမ်းသာစရာတွေအောင်မြင်မှုတွေနဲ့ပြည့်စုံတဲ့နှစ်တစ်နှစ်ဖြစ်ပါစေလို့ကျွန်မအနေနဲ့ဆုတောင်းလိုက်ပါတယ်။
တော်စီမအောင်ပြောပြသွားတော့ပါခင်ဗျာထိုင်းနိုင်ငံဘန်ကောက်မြို့လယ်မှာနှစ်သစ်ကူပွဲတော်ကျင်းပဖို့စီစဉ်နေတဲ့ Central Kondai ရှိမှာလဲမြို့မပြည်သူတွေအတွက်နှစ်သစ်ကူစူတောင်းစကားတချို့ကို LED မီဒီယာနဲ့ထိုးပြသခဲ့ပါတယ်2023နှစ်သစ်ကူပြောင်းချိန်မှာကမ္ဘာနိုင်ငံအတော်များများမှာတော့ COVID အလွန်ကာလကန့်သတ်ချက်တွေမရှိဘဲလူစုလူဝေးနဲ့ပထမဆုံးအကြိမ်ကြိုဆိုနိုင်တဲ့နှစ်သစ်လို့အရင်နှစ်တွေကတည်းကအများကြီးပိုပြီးစီကားနေပါတယ်ဂျပန်တောင်ကိုရီးယားဟောင်ကောင်စတဲ့အာရှနိုင်ငံတွေမှာတော့ရိုးရာဒလိအခမ်းအနားတွေနဲ့နှစ်သစ်ကူပြောင်းဖို့အတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်ခင်ဗျာ